OIC လို့ခေါ်တဲ့ Islamic ပူးပေါင်းဆောင်ရွက်ရေးကိုယ်စားလှယ်အဖွဲ့ရဲ့လက်ရှိမြန်မာနိုင်ငံခရီးစဉ်ကိုကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ် Thomas Ohe Quintana ကကြိုဆိုလိုက်ပါတယ်။ရခိုင်ပြည်အရေးပြဿနာအဖြေရှာရမှာမကြာမီကချမှတ်လိုက်တဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ပေါ်အကျိုးသက်ရောက်မှုရှိစေတဲ့အပြင်2014ခုနှစ်မှာအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတော့မဲ့မြန်မာနိုင်ငံအတွက်အရေးကြီးတယ်လို့လည်းပြောလိုက်ပါတယ်။အကြောင်းစုံကိုတော့ဒေါ်လတ်လတ်တန်းကတင်ပြပေးထားပါတယ်ရှင်
။ Okay.OIC ကို Islamic ပူပေါင်းဆောင်ရွက်ရေးအဖွဲ့အတွင်းမှုချုပ်နဲ့ဖွဲ့ဝင်6နိုင်ငံတို့ရဲ့နိုင်ငံခြားရေးဝန်ကြီးတွေလိုက်ပါလာတဲ့လက်ရှိမြန်မာနိုင်ငံခီးစဉ်ဟာစက်တင်ဘာလကကုလသမဂ္ဂထရီနီလာကန်ကြီးရဲ့ဘေးပတ်မှာ OIC အဖွဲ့ဝင်နဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကြားချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကနေထွက်ပေါ်လာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှူး Mr. Quintana ကအဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့
And a positiveanalysis of this resolution it is that at the beginning it was only OIC members who wanted to issue a resolution by themselves
ကုလသမဂ္ဂဆုံးဖြတ်ချက်ရဲ့အကောင့်ဘက်ကရှုမြင်တဲ့ချက်ကတော့ပထမ OIC ဖွဲ့စည်းကြီးကဒီဆုံးဖြတ်ချက်ချဖို့ကြိုးစားခဲ့ပါတယ်အစပိုင်းမှာအတော်လေးကိုပြင်းထန်ပါတယ်နောက်ပိုင်း OIC နေနဲ့မြန်မာအစိုးရပြင်ခြားနိုင်ငံတွေပါနောက်ကျွန်တော်လည်းပါပါတယ်ဝိုင်းဝန်းဆွေးနွေးခဲ့ကြတော့ပုံမျှတတဲ့အဆိုပြုချက်တရားထွက်လာပါတယ်မြန်မာနိုင်ငံရဲ့တိုးတက်မှုကိုထောက်ခံအားပေးသလိုပဲရခိုင်ပြည်နယ်ပါဝင်အခြားဒေသအတွက်ဒီအားဖြည့်ကြိုးစားရမယ့်အခြေအနေတွေကိုလည်းထောက်ပြပြောဆိုထားပါတယ်
။အဲ့ဒီဆုံးဖြတ်ချက်ထွက်ပေါ်လာပြီး OIC ရဲ့လက်ရှိမြန်မာနိုင်ငံခီးစဉ်ကိုလက်ခံခဲ့တဲ့အတွက်လေမြန်မာအစိုးရရဲ့အရေးယူဆောင်ရွက်မှုကို Mr. Quintana ကကြိုဆိုလိုက်ပါတယ
်။ It is a good initiative that the government of Myanmar accepted the OIC members to visit Myanmar. We need to see this as a very first
OIC ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်ဖို့အစိုးရကလက်ခံလာဟာကောင်းမွန်တဲ့အရေးယူဆောင်ချက်ဖြစ်ပါတယ်။ပြဿနာကိုအပြေရှာတဲ့နေရာမှာဒါဟာပထမခြေလှမ်းဖြစ်ပါတယ်။ဒီခီးစဉ်မှာ OIC ကရုံးခန်းဖွင့်ဖို့ကြိုးစားမဲ့သဘောမျိုးမဟုတ်ပါဘူး။စေနာရင်းနဲ့လက်ရှိရခိုင်ပြည်နယ်ပြဿနာကိုဖြေရှင်းဖို့ကြိုးပမ်းမှုပါ။ဒုတိယအနေနဲ့ကျွန်တော်ထောက်ပြလိုတာကမြန်မာနိုင်ငံမှာလူတွေရဲ့သဘောထားအမြင်ဖြစ်ပါတယ်။ရဟန်းတန်ဃာတွေဆန္ဒပြကြတဲ့အချက်ပါ။ဒါဟာအစိုးရအနေနဲ့လက်ရှိပြဿနာကိုအပြေရှာရမှာဘလို့အထောက်ကူမှမဖြစ်စေပါဘူး။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အကဲဆမ်းမှုကြီးဟာပြဿနာကိုရေရှည်ဖြေရှင်းနိုင်မယ့်အဖြစ်ရှာရေးပါပဲ
။ဒီနှစ်မေလနဲ့ဇွန်လကကျင်းပခဲ့တဲ့23ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာရိုဟင်ဂျာတွေပေါ်မြန်မာအစိုးရရဲ့နှိကုမှုနဲ့ပတ်သက်လို့အဆိုပြုချက်တင်သွင်းဖို့ကြိုးစားခဲ့ရမှာအဖွဲ့ဝင်တွေကဆွေးနွေးခဲ့ပြီးဆုံးဖြတ်ချက်မချခဲ့ပေမဲ့လို့လေလူ့အခွင့်အရေးကောင်စီဥက္ကဋ္ဌကတော့ဒီကိစ္စနဲ့ပတ်သက်လို့သဘောထားကြေညာချက်ထုတ်ပြန်ခဲ့တယ်လို့ Mr. Quintana ကပြောပါလေ။အောက်တိုဘာလမှာကျင်းပခဲ့တဲ့ထွေထွေနီလန်ကန်ကြီးမှာလေကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် Mr. Vijay Nambiar ကမြန်မာနိုင်ငံအကြောင်းအစီရင်ခံစာတင်သွင်းခဲ့စဉ်ကလေ OIC ကိုစားဂျီဘူတီအထူးကိုယ်စားလှယ်ကရခိုင်ပြည်နယ်ရှိမွတ်စလင်ဒုက္ခသည်တွေရေးနှက်ပတ်သက်လို့ OIC ရဲ့သဘောထားကိုအခုလိုတင်သွင်းခဲ့ပါတယ
် The ongoing situation of those internally displaced in Rakhine State is of the utmost importance to the OICdue to the complications of humanitarian assistance delivery lack of travel authorizations
ဒီကိန်းပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေဟာ OIC အတွက်အရေးကြီးဆုံးဖြစ်ပါတယ်လူသားချင်းစာနာမှုအထောက်အကူပေးရမှအခက်အခဲတွေခရီးသွားရမှအနာဘိုင်းတွေရဲ့ခွင့်ပြုချက်တွေမရရှိတာတွေနဲ့တခြားအဟန္တာတွေရင်ဆိုင်နေရတာရှိပါတယ်အကူအညီလိုအပ်သူတွေထံအကူအညီရောက်နိုင်ဖို့ကအရေးကြီးပါတယ်အဲ့ဒီဒေသမှာလူမျိုးရေးတင်မာမှုတွေရှိနေတာတွေ့ရသလိုစခန်းတွေမှာကျန်းမာရေးပြုစုဆောင်ရှောက်မှုပညာသင်ကြားဖို့အခွင့်အလမ်းရှိတာနဲ့အထောက်အကူတွေပေးရမှာရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံမှုတွေရှိနေပါတယ်။ OIC နေနဲ့မြန်မာအစိုးရကတဆင့်အထောက်အကူတွေကိုလိုအပ်တဲ့သူတွေထံပေးဖို့ရမှာလူမျိုးမရွေးဘာသာမရွေးအကူအညီတွေရရှိစေဖို့ဆောင်ရွက်ပေးစီလိုပါတယ်။ OIC တွင်းမှုချုပ်ဦးဆောင်တဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့မြန်မာနိုင်ငံခီးစဉ်တွင်းမှာနယူးယောက်ရှိ OIC အဖွဲ့အစည်းကြီးနဲ့မြန်မာအစိုးရတို့ညှိနှိုင်းပြီးလူသားချင်းစာနာမှုပြဿနာကြီးဖြေရှင်းနိုင်ရေးပြင်ဒေသတွင်းနေထိုင်ကြသူတွေကြားတင်မာမှုရောပါးရေးတွေလည်းဆောင်ရွက်ပေးဖို့ရည်ရွယ်တာဖြစ်ပါတယ်လို့ဂျီဘူတီကိုယ်စားလှယ်က OIC ရဲ့သဘောထားကိုပြောသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ပြဿနာအဖြေရှာနိုင်ရေးဟာ2014ခုနှစ်မှာအာဆီယံလျှက်ကြဥက္ကဋ္ဌဖြစ်လာမယ့်မြန်မာနိုင်ငံအတွက်လည်းအထူးရေးကြီးတဲ့အကြောင်းလူခွင့်ရေးစုံစမ်းစစ်ဆေးရေးမှူး Mr. Quintana ကပြောပါလေ
။ Myanmar will become the chair of the ASEAN, the regional political body of Southeast Asia, and Myanmar will become the chair next year
မြန်မာနိုင်ငံဟာအာဆီယံဒီအရှိတောင်အာရှဒေသနာအဖွဲ့အစည်းကြီးရဲ့နိုင်ငံအဖွဲ့အစည်းကြီးရဲ့ဥက္ကဋ္ဌဖြစ်နေနောက်နှစ်မှာဖြစ်လာတော့မှာပါ။အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာအစ္စလမ်ဘာသာကူးကွယ်တဲ့အင်ဒိုနီးရှား၊မလေးရှားလိုမျိုးနိုင်ငံတွေပါဝင်ပါတယ်။ဒါကြောင့်မလို့ဒီရခိုင်ပြည်နယ်ပြဿနာကိုအပြေရှားဖို့ကြိုးစားတာကလွဲလို့တခြားနိလန်းကျွန်တော်မမြင်တော့ဘူးလို့ပြောပြရစ
ီ။ OIC အတွေ့အမှုချုပ် Ekmeladen Isanoglu ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာမြန်မာနိုင်ငံကိုဗုဒ္ဓနေ့ကဆက်ရောက်တဲ့နေ့မှာပဲမြေပြည်တော်ကိုသွားရောက်ခဲ့ပါတယ်။ဒီခီးစဉ်တွင်တမရဦးသိန်းစိန်နဲ့ရောမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်နဲ့ပါတွေ့ဆုံဖို့အစီအစဉ်ရှိဘူးလို့သိရပေမဲ့တဆိုင်ရာဝင်ကြီးဌာနတွေလွှတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံဖို့ရှိပြီးရခိုင်ပြည်နယ်ကိုသွားရောက်လေ့လာရမှာတော့ရခိုင်ပြည်နယ်တိုင်းရင်းသားခေါင်းဆောင်တွေအပြင်အစ္စလာမ်ရပ်မိရပ်ဖတွေနဲ့လည်းတွေ့ဆုံဖို့ရှိတယ်လို့သိရပါတယ်ရှင်။